ကရင်ပြည်နယ်မြဝတီခရိုင်လက်ကကောမြို့တက်ထဲမှာကရင်မြို့သားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားမှာအပီလာ10ရက်ဒီကနေ့တိုက်ပွဲပြင်းထန်နေပါတယ်။ဒီကနေ့တိုက်ခတ်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တာတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတော်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျ။
KNU ကရင်မျိုးသားအစည်းအရုံးတက်မှောက်တဲ့နေ့လေးကီကော်မျိုးတက်ကရက်ွက်တွေထဲမှာကရင်မျိုးသားလူမျိုးရေးတက် KNL ပြည်သူ့ကာကွယ်ရေးတက် PDF ပူးပေါင်းတက်တွေနဲ့စစ်ကောင်စီတက်တွေကြားမှာ AB လ10ရက်နေ့ကတိုက်ပွဲတွေပြင်းထန်နေပါတယ်။မနေ့2နာရီလောက်ကတည်းကနှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတက်ဖွဲ့ကဆိုပါတယ်။တိုက်ပွဲတွေအတွင်းလေကြောင်းကပါတိုက်ခတ်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတက်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်။
မနက်နံရဲအစာကြီးတိုက်ပွဲဖြစ်တယ်သူတို့စစ်ကြောင်းလေးချစ်ကြတာလေအဲ့ဒါနဲ့ဒီနေ့တိုက်ပွဲတွေကြီးကြီးနေတာဖြစ်သူတို့အင်အားဆက်မန်းတာတော့စစ်ကြောင်းတွေကအင်အားမြင်ရတော့ရှိတယ်အမမောစစ်ကြောင်းတွေဆိုတော့အင်အားကြီးရနေတော့ဖြစ်တယ်ဒီနေ့မျိုးမျိုးကြီးဆိုပြီးတော့အဲ့လိုမျိုးတော့သူတို့လေးကြီးကိုပြန်ပြီးတော့ဆိုးမှုကြီးဆိုပြီးထွက်တာအာစစ်ကြောင်းတွေချစ်တာ CDM နဲ့ KNU နဲ့ပူးပေါင်းတဲ့စစ်ကြောင်းဖွဲ့ကအဲ့ဒီလေးကြီးကိုတည်းမှာကျွန်တော်နေကြနေအောင်ဆိုတော့ပဲနေရသွားပဲရောက်လဲဆိုတော့အမှန်သိနေတော့ကိုနေရကိုနေနေရတာပေါ့နော်သူတို့အထင်လာတော့နေရင်နေပါပါလာပဲနေနေလည်းကျဲ
လေးကြီးကမြို့တက်ထဲမှာဒေသခံတွေကမနေရကြတော့ဘဲတောင်ရင်းနဲ့တလျှောက်နဲ့တောတောင်တွေထဲမှာပဲစစ်ဘေးရှောင်နေကြတာကြောင့်လက်နက်ကြီးတွေကြားတဲ့အခါမှာတော့ဒေသခံတွေရဲ့အိမ်ကြီးအတော်များများပျက်စီးတာတွေရှိကြောင်းကိုသောမောင်ကပြောပါတယ်
အော်လည်းကြီးအတော်ဆုံးပြီတမနေ့ကလေးကအဲ့လိုမျိုးသူတို့ကဟိုစိတ်ကြောင်းထွက်ပြီးဆိုလို့ရှိရင်မတင်လာတဲ့နေရာတွေကိုလည်းနဲ့ကြီးနဲ့ဆန်းဆန်းပြစ်တဲ့ဖြစ်ပြီးမှအဲ့နေရာကိုသွားတယ်။အဲ့ဒါလေးမျိုးကအဲ့ဒီလိုပဲရှိတော့အဲ့အင်းကိုဒီပြီးတော့ပေါ်နေဆန်းဆန်းပြစ်တာဆန်းဆန်းပြစ်တာကအခုလိုမျိုးနဲ့ပြတော့အင်းကြီးနဲ့ပြုတ်ပြတယ်။အဲ့အင်းကြီးနဲ့ကြည့်တယ်လည်းနဲ့ကြီးနဲ့ပြတော့အဲ့အင်းကိုကြတာများတယ်။ကျွန်တော်ကတော့နှစ်ယောက်တန်းရရဟုတ်ပဲ
။နှစ်ဖက်တိုက်ပွဲတွေကြောင့်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလူကြောင်းကနေတိုက်ခတ်မှုတွေကြောင့်ပါစစ်ဘေးရှောင်တွေရဲ့ပြည်သူတွေကတော့ထပ်မံပြီးနေရာတွေရွှေ့ပြောင်းပြေးနေရပါတယ်။တိုက်ပွဲတွေပြင်းထန်တဲ့အတွက်စစ်ဘေးရှောင်တွေပုံများလာတယ်လို့လည်းကရင်လူ့အဖွဲ့ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနေတာသူကအခုလိုပြောပါတယ်
။အဲ့မှာဆောက်အသေးမှာပေါ့လေစစ်ဘေးရှောင်တွေကတဲ့ပြည်သူတွေများတစ်ထက်များလာတယ်။အခုကကြတော့အောက်တောင်နေပါဝင်ရှင်လာရမယ်ဒီလိုလေကျွန်တော်တို့ထပ်မံရတာပေါ့နော်ဒီလိုမျိုးကျန်တာပြေခမှုကြောင့်လို့ပြည်သူတွေထပ်ပြေးတိတ်ဆောင်နေရတယ်
တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပါထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေတာပါစစ်ကောင်စီရဲ့တပ်မ44ကဗိုလ်ကြီးတဦးကိုလည်းအရှင်ဖမ်းမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်လာရတော့မရှိသေးပါဘူးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးထိုင်းမြန်မာနယ်စပ်လက်ဆောင်မျိုးနေမြန်မာဘက်မှာတော့စစ်ကောင်စီဘက်ကလီကြောင်းကနေတိုက်ခိုက်မှုတွေရှိနေကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်